မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြို့နယ်တွေဘက်မှမနေ့တုန်းကရောဒီကနေ့မှပါတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအရက်သားထိခိုက်ဒဏ်ရာရမှုတွေလည်းရှိနေတယ်လို့ဒေသတွင်းစစ်ဆောင်ရေးအတွက်လည်းပို့ပြီးတော့တိုးလာနေတဲ့အကြောင်း VOA မြန်မာပိုင်းတင်ဒါကိုနိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ဆက်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြို့နယ်ဘက်မှဒီကနေ့နဲ့မနေ့တုန်းကမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဒီနေ့ဒီဖေဖော်ဝါရီလဒီ10ရက်နေ့မှာဒီပလက်ဝါမျိုးနဲ့မီးရှောင်းကရာထိုက်မှရှိတဲ့ဒီလက်နက်ကြီးစခန်းမှာတော့ဒီ9ရက်မြောက်နေ့အဖြစ်တိုက်ပွဲတွေကတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဆက်ပြီးတော့ဖြစ်နေတာပေါ့ကိုရင်နေမနေ့12:40ကနေပြီးတော့မနေ့3:00လောက်ထိပေါ့နော်အဲဒီမှာဂျဲလီရဲ့နှစီနဲ့နေပြီးတော့အပြင်းထန်လာပြီးတော့ထိုးစစ်ရှင်တိုက်ခိုက်ခဲ့တာရှိတယ်မနေ့ကဒီသဒုတ်ခမြောင်းနေ့မှာလည်းပဲဒီတနေ့လုံးနေတော့ဟိုနှစ်ဖက်အပြန်အလှန်ထိုးစစ်တွေကတော့ရှိနေခဲ့တာပေါ့မနေ့ကကျောက်တော်မျိုးနေတင်းမရွာအနီးမှာလည်းပဲကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီမနေ့12:45မိနစ်ကနေနေ့လယ်12:05မိနစ်ထိပေါ့နော်အဲဒီမှာတကယ်ဒီရဟရင်နဲ့လာပြစ်တာပေါ့ရဟရင်နှစီနဲ့ဒီမြန်မာရေတပ်စစ်တပ်ဘုတ်နှစီပေါ့နော်အဲ့ဒီရေရင်နှစီပေါ်ကနေလက်နက်ကြီးပစ်ကူတွေနဲ့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာလည်းရှိတယ်ကလပံမြေတွင်းထဲကနေပြီးတော့အဲ့ဒီရေတပ်တင်ဘုတ်တွေကိုကျွန်တော်တို့ဖက်ကလည်းပဲဒီရော့ကက်တွေနဲ့နေပြီးတော့တည်တံတံပြစ်ခတ်မှုတွေတော့ရှိတယ်ဗျနေရာကတော့ဒီမင်းများမျိုးနေဒလူရှောင်းရွာအနီးမှာရှိတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမစစ်တပ်ဘက်ကနေအင်အားအလုံးရင်းနဲ့တာဝင်ရောက်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဟိုတိုက်ပွဲဖြစ်တာရှိတယ်ဟိုအဲ့ဒီမှာရန်သူဘက်ကထိခိုက်ကြဆုံးမှုတွေတော့ရှိတယ်ဒီမှာကျွန်တော်တို့ဘက်ကလည်းတံရရသူတချို့တော့ရှိတယ
်အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ပလက်ဝါနဲ့ကြောက်တော်မျိုးနဲ့ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းပြောပါတယ
်တိုက်ပွဲကတော့ဆက်တင်နေတာပေါ့ဒီကစခါပေါ့နော်လာပြီးတော့မှဖြစ်တဲ့အတွက်ကြောင့်မို့လို့ညပြီးတော့မှဖြစ်ခဲ့တာတော့ရှိနောက်ဆုံးဆိုတော့သူကြည့်ဖို့ပြချနေတော့ဖြစ်နေ
ဒီခိုင်းပြင်းနဲ့ကြောက်တော်မျိုးနဲ့အတွင်းဒီနေ့မနေ့ကလသာမြစ်ဘက်ကနေပြေကမှုကြောင့်မြောက်တောင်ကျေးရွာကမျိုးသမီးတူအနီးနားရွာတွေဖြစ်တဲ့တောင်ပွေရွာတိတ်ကမူဆလင်ကလေးငယ်3ဦးဓာဖြူရွာကရွာသားတူစုစုပေါင်း5ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြောက်တောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်လှဆိုင်ကပြောပါတယ်
မင်းလေးနိုင်လောက်တကြီးကျွန်တော်တို့ရောပေါ့လေးပြီးတယ်ကျွန်တော်တို့ဒီကလေးတွေနေတယ်တော်တော်ပြလာတယ်ပြလာပြီးတော့တည်တည်မြဲချီကကျွန်တော်တို့ရောပေါ့လေးပြီးတယ်ပြလာမင်းစီနိုင်လောက်ပြင်ဆင်လာတယ်ပြင်ဆင်လာပြီးတော့ကျွန်တော်တို့ရောထိပ်ပေါ့ဦးဒီစီဒီကြီးနဲ့အေးစီဒီနဲ့ဆက်ပေါ့လေးပြီးတယ်ခလေးမတယောက်ဒီပြောဒီမှာပေါ့တိုင်းမှာဒီလက်နက်ကြီးဖြီးပြီးတော့စာကူရတီဒီကလေးကလေးကဒီအိမ်အောင်မှာပြင်ကပေါ့ပြီးကြားလာတာတော့ကိုစီကိုဦးတော့လည်းခင်ဗျာကျွန်တော်စီမှာခင်ဗျာပြည့်ပြပါကဒီလူနဲ့ကြားတော့တရပိကြားတယ်ခင်ဗျာကြားတော့တဲ့ဒီအဖူကြီးတရတော့သိမသိဘူးတော်မကြီးကလည်းခေါ်တယ်ကျွန်တော်တို့ရောင်းနေတော့ဘယ်တစ်ပတ်တကဲဆင်းမတဲ့ခုတ်ပြတဲ့မူစလင်တို့ရောနေလေးပိုင်းကကျွန်တော်ဆင်းတော့တယ်တရပိစီမှာအေးလေးတော်မူဦးသူတိမှာပါမူစလင်လေးစူးပေါင်းဆိုရင်ဝါရောင်းဝါရောင်းကျွန်တော်တရောင်းဒက်တီတရောင်းဒီအီဒီမူစလင်ကတို့ရောဆဲတော်မကြီးရတယ်ပေါ့ကျောင်းရပြည်ကလည်းမကြလည်းဘလို့ပြည်ပြည်တယ်လို့တော့ကျွန်တော်လည်းမသိဘူး
။မြောက်တောင်ရွာရဲ့တစ်ဖက်ကမ်းတောင်ပေါ်ရွာတစ်ထက်မှာဒီမဲ့ပိုင်းကလက်နက်ကြီးကြားရောက်ပောက်ကွဲတာမှာအသက်15နှစ်အောက်မူဆလင်ကလေး3ဦးထိခိုက်ဒဏ်ရာရသွားသလိုတအူးကတော့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။ဒေသခံတွေကတော့တိုက်ပွဲမရှိဘဲတပ်မတော်ရေသားကပြစ်ခတ်နေတယ်လို့ပြောဆိုနေသလိုအနောက်ပိုင်းတိုင်းစစ်သည်ချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကလတန်မြစ်ကြောင်းတစ်လျှောက်တိုက်ပွဲဖြစ်နေတယ်လို့ပြောပါတယ
်။အဲ့ကမှလည်းတိုက်ပွဲတော့ဖြစ်နေတာတော့ရှိတယ်။ကျွန်တော်ကမှန်လားပြည်ဆိုတော့ကျွန်တော်ကြားမိပြီအဲ့ဒီကလရာမြကျောင်းတစ်လျှောက်မှာတိုက်ပွဲဖြစ်နေတာမှန်တယ်ဒါပဲပြောလို့ရ
ဒီအပိုင်းတွင်ရတိတောင်မြို့နယ်ထဲမှာပြစ်ခတ်မှုတွေကြောင့်ရွာပေါင်း30ကရွာသားဥယျာဉ်2000ခန့်ဟာဗုဒ္ဓတောင်မြို့နယ်တေကန်ခွတ်ဆုံရွာဘက်ကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ခွတ်ဆုံရွာလူမှုကူညီရေးဖွဲ့ဝင်မှတ်ခင်စိုးအေးကပြောပါတယ
်ဟာသူဆိုလည်းညံ့ရနေပါလဲလက်နက်ကြီးသိမ်းလို့ပြည်တိုက်ကြလို့ဒီပြည်တော်မြေဦးရှောင်းကမင်းကရက်ကုန်တိုင်းအိုးဖောက်ဇေယျမင်းခုနကတည်းကဆိုရင်အစ်ကတည်းကကဲမင်းကတော့ဒေါ်လာရှိနေချင်းနေစင်းနေရှိတဲ့သူတွေကရာထဲမှာနေတယ်စင်းနေမရှိတဲ့သူတွေကဖုန်းကြီးကမှနေတယ်စားတော့တွေကရာထဲကနေတွေကကိုရင်ပြရ
ရတိတောင်မြို့နယ်ဘက်မှာသီလဇန်းကစိုက်ပြီးတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲပြင်းထန်လာတာကြောင့်ခွတ်ဆုံရွာပြင်ရတိတောင်မြို့ပေါ်နဲ့စီဒီပြင်ကြေးရွာဘက်ကိုစစ်ကြောင်များပြားရောက်ရှိနေပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တနစ်တာတိုက်ပွဲဖြစ်စဉ်တွင်စစ်ကြောင်ဥယျာဉ်3,600ကျော်တိုးပွားနေလာပြီးဖြစ်ပါတယ်ခင်ဗျာ